Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်ဇူလိုင်လ25ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50-57လိုင်းလမ်းမီတာ190ကျုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါယူကရိန်းစစ်ကမ်းမြို့အိုဒီဆာကိုမီဆိုင်းတုံးနဲ့တိုက်ခဲ့တဲ့အကြောင်းရုရှားနိုင်ငံကသတင်းဝင်နေမှာဝန်ခံပြောကြားခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဗစ်လက္ခဏာပျောက်ကင်းသက်သာလာပြီလို့သူ့ရဲ့ဆရာဝန်တွေကပြောပါတယ်ကက်သလစ်စာသင်ကျောင်းတွေမှာအနိုင်ကျင့်ခံခဲ့ရတဲ့ဌာနေတိုင်းရင်းသားတွေကိုလူကိုယ်တိုင်တောင်းပန်ဖို့ပုပ်ယိုဟန်မင်းကြီးဖရန်စစ်ကနေဒါနိုင်ငံကိုရောက်ရှိလာပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ထိပ်တန်းရောက်သတင်းတွေအပြီးမှာတော့စီးပွားရေးနိုင်ငံရေးအချက်အလက်တွင်နေတဲ့သရီလင်ကာနိုင်ငံမှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ထံကဒေါ်လာတန်းထောင်ချီချင်းငွေထောက်ပံ့မှုရရေးကြိုးစားဖို့သမရသစ်ကကတိပြုထားတဲ့အကြောင်းသတင်းဆောင်မကိုအရင်ဆုံးတင်ဆက်ပေးပါမယ်
Growth is at -4% to -6% in 2022 and inflation is between 50 and 70.
Sri Lanka အချက်တဲကြောင့်လူပေါင်း9သိန်းခွဲလောက်ဆင်းရဲမွဲတည်ခဲ့ရတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်တောင်အာရှလေးလာရေးဆိုင်ရာဌာနရဲ့အကြီးတန်းပညာရှင်ဂါနီရှန်ဝေကနာဂျာရာပြောသွားတာပါမကြာခင်မှာနားဆင်ကြရအောင်ပါရှင်ဒီနောက်မှာတော့ဥရောပတလွှာအပူလှိုင်းတန်တင့်နေတဲ့အခြေအနေပင်လယ်ကူးသင်္ဘောကြီးတွေမှာလေဆွမ်းအင်ပြန်သုံးလာနေပြီဆိုတဲ့အကြောင်းယူကရိန်းစစ်ကထွက်ပြေးရတဲ့အတွေ့အကြုံစတဲ့သတင်းဆောင်မတွေကိုနားဆင်ကြရပါမယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ်တန်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ဦးခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းစစ်ကမ်းမြို့အိုဒီဆာကိုမီဆိုင်းတုံးနေနဲ့တက်ခိုက်ခဲ့တဲ့အကြောင်းရုရှားနိုင်ငံကသတင်းတွေနဲ့မှဝန်ခံပြောကြားခဲ့ပါတယ်။ယူကရိန်းအတွက်တန်ချိန်တန်းနဲ့ချီတဲ့ကောက်ပွဲသီးနှံတွေကိုပင်လယ်နဲ့စစ်ကမ်းကနေပြန်လည်တင်ပို့နိုင်တယ်ဆိုပြီးတော့နိုင်ငံတဘောတူညီခဲ့ကြပြီးနောက်တနေ့မှာပဲအခုလိုတိုက်ခိုက်ခဲ့တာပါ။အိုဒီဆာစစ်ကမ်းမြို့ကစစ်ဘက်အဆောက်အုံတွေပဲ့ထိန်မီဆိုင်းတုံးတွေနဲ့တက်ခိုက်ခံရတယ်လို့ယူကရိန်းနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇာကာရိုဗာကသူ့ရဲ့ Telegram လူမှုစာမျက်နှာမှာရေးပါတယ်။စနေနေ့ကဖြစ်ပွားခဲ့တဲ့အိုဒီဆာမြို့ကိုတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ရုရှားကအစိုးရပိုင်းမှငြင်းဆန်ခဲ့ပါသေးတယ်။မီဆိုင်းတုံးနဲ့တက်ခိုက်ခဲ့ကြောင်းဘာကြောင့်ခုမှဝန်ခံပြောကြားရသလဲဆိုတာအကြောင်းရင်းကိုတော့ရှင်းရှင်းလင်းမရှိသေးပါဘူး။ယူကရိန်းရဲ့ကောက်ပွဲသီးနှံတွေပြန်လည်တင်ပို့ရေးသဘောတူညီမှုကိုရုရှားဘက်ကချိုးဖောက်ခဲ့တဲ့အပေါ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကဖြစ်တင်ပြောဆိုပါတယ်။အိုဒီဆာမြို့ကိုတက်ခိုက်ခဲ့တာဟာရုရှားရဲ့နိုင်ငံရေးရည်ရည်ချက်ကိုပါထိခိုက်စေတဲ့လို့ရဖြစ်တယ်လို့ရုရှားနဲ့ဆွေးနွေးဖို့ဆက်ပြီးတော့အကြံပြုချင်တယ်ဆိုရင်ဒီဖြစ်ရပ်ကိုကြည်ပါလို့သမ္မတဇလန်စကီကပြည်သူကိုနိုင်စင်ပြောနေကြမိန့်ခွန်းမှာထက်တွင်ပြောဆိုသွားပါတယ်။နိုင်ငံခြားသဘောတူညီမှုရရေးဖြစ်နိုင်ခြေတွေကိုလည်းရုရှားသမ္မတရုရှားဘက်ကကလီဘာမီဆိုင်းတုံးနဲ့ဖျက်ဆီးလိုက်ပါပြီလို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့စနေနေ့နောက်မိုင်ထုတ်ပြန်ချက်မှာလည်းအလားတူသဘောမျိုးပြောဆိုထားပါတယ်။
ဂျော်ဒန်မြေအနောက်ဘက်ကဒေသမှာတနင်္ဂနွေနေ့ကအစ္စရေးတပ်ဖွဲ့တွေဝင်ရောက်ဖမ်းဆီးတဲ့စစ်စင်ရေးတစ်ခုအတွင်းပါလက်စတိုင်းနှစ်ဦးသေဆုံးပြီးတခြားလူတော်တော်များများလည်းဒဏ်ရာတွေရရှိကုန်ပါတယ်။သေဆုံးသူလူငယ်နှစ်ဦးဟာအသက် 29 နှစ်ရှိ About Sop Mohammed နဲ့အသက် 22 နှစ်ရှိ El Azizi တို့ဖြစ်ကြတယ်လို့ပါလက်စတိုင်းလာဂျန်နီအဖွဲ့ကပြောပါတယ်။သူတို့ဟာ Nablus မြို့ကအိမ်တစ်လုံးထဲမှာတပ်ဖြတ်ခံခဲ့ရတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။ဣသရေလဝင်ကြီးချုပ်ယာယာလပက်ကတော့အဲ့ဒီပါလက်စတိုင်းလူငယ်နှစ်ဦးဟာတနပ်ပစ်ခတ်မှုတွေအဆက်မပြတ်ကျူးလွန်တဲ့အတွက်ကြောင့်ဖမ်းဆီးဖို့လိုရှိနေကြသူတွေဖြစ်တယ်လို့ပြောပါတယ
်ဒီမျိုးတန်ဆလာဇိုဟင်ခရက်စ်တာခုလို့နှှက်ဝင်ခ
တ်မိမိတို့ဣသရေလနိုင်ငံသားတွေအထူးအခိုက်အနာတရဖြစ်စေဖို့အတွက်ထိုင်ဆောင်ကြည့်နေမှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်ပါလက်စတိုင်းအကြီးတန်းအရာရှိဟူဇိုင်းအယ်ရှိတ်ကတော့ဣသရေလရဲ့အခုရာဇဝတ်လုပ်ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒီလိုကြရက်ရိုက်ခတ်မှုတွေဟာမိမိတို့ပိုင်နယ်ကိုသိမ်းပိုက်ထားတဲ့အတွက်ကြောင့်ဖြစ်ပေါ်လာရတာဖြစ်ကြောင်းပြောဆိုသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဗရဟာအီဂျစ်နိုင်ငံကိုင်ရိုမြို့ကိုတနင်္ဂနွေနေ့ကရောက်ရှိလာပါတယ်။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့အတွက်အနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုနဲ့ရောတန်တမာဆက်ဆံရေးပါဖြတ်တောက်ခံထားတဲ့အတွက်အထီးကျန်ဖြစ်နေချိန်မှာအီဂျစ်နိုင်ငံကိုရုရှားနိုင်ငံခြားရေးဝန်ကြီးအခုလိုရောက်ရှိလာတာပါ။အာဖရိကတဲ့ခရီးစဉ်နဲ့အီဂျစ်ကိုစနေနေ့နောက်ပိုင်းကခရီးတစ်ထောက်ရောက်လာတဲ့ရုရှားနိုင်ငံခြားရေး ဘွန်ဂျီလက်ဘရော့ကအီသီယိုးပီးယားယူဂန္ဒါနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကိုလည်းတွားရောက်ဖို့ရှိကြောင်းရုရှားအစိုးရပိုင်းအာတီသတင်းဌာနကပြောပါရယ်။တင်းနင်းငွေတွေနဲ့မနေ့ခင်မှာတော့အီဂျစ်နိုင်ငံခြားရေးဝန်ကြီးအာမက်ရှူဂရူနဲ့မစ္စတာလက်ဘရော့တို့တွေ့ဆုံဆွေးနွေးခဲ့ပါရယ်။ဒါအပြင်ရုရှားနိုင်ငံခြားရေးဝန်ကြီးလက်ဘရော့ဟာအာရဗ်အဖွဲ့ချုပ်အတွင်ရေးမှူးအာမက်အဗ်ဒူဂါဟစ်အပြင်ပန်အာရဗ်အာရဗ်နိုင်ငံများအဖွဲ့ရဲ့အမြဲတမ်းကိုယ်စားလှယ်နဲ့လည်းတင်းနင်းငွေနဲ့မှတွေ့ဆုံဖို့စီစဉ်ထားတယ်လို့အာဒီသတင်းကပြောပါရယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတဲ့အတွက်ကမ္ဘာအစည်းအဝေးရေးထိခိုက်နေရတယ်လို့ပဲရှင်နန်နဲ့တဘာဝတန်ငွေစင်းုံတွေလည်းအဆမတန်ထိုးတက်နေတာပါ။ဒါအပြင်ကမ္ဘာကိုဂျုံပြောင်းဆန်တဲ့နေကြာစီတင်မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းရဲ့စိတ်ကံတွေကိုရုရှားတို့ကကြားဖြတ်ဟန်တာခဲ့တဲ့အတွက်လည်းစာနာရိုက်ခါရှာပါလာတာပါ။ယူကရိန်းရဲ့ကောက်ပဲသီးနှံတွေကိုဥရောပကတဆင့်ရထားလန်ကလန်တွေနဲ့ပို့ဆောင်နေပေမဲ့လည်းတည်ယူပို့ဆောင်ရေးကုန်ကျစိတ်တွေလည်းအဆအမတန်မြင့်တက်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့သတင်းပတ်ကကိုဗစ်ကာယောဂါဖြစ်ပွားခဲ့ပြီးတဲ့နောက်အခုအခါကျန်းမာရေးပြန်လည်ကောင်းမွန်လာပြီဖြစ်ကြောင်းသူ့ရဲ့ဆရာဝန်ကတနင်္ဂနွေနေ့ကပြောပါတယ်။သမ္မတအနေနဲ့လည်ချောင်းနာနေတာတခုပဲအဓိကဆက်ပြီးခန်းစားနေရကယောဂါလက္ခဏာတွေကတော့တိတိသားသားကိုပျောက်ကင်းလာနေပြီဖြစ်ကြောင်းဒေါက်တာကေဗင်အိုကွန်နွန်ကတရင်ထုတ်ပြန်ပါတယ်။သမရအနေနဲ့စကားပြောရမှာအတန်နဲ့တိန်နေသေးတဲ့ကြောင်းလဲထုတ်ပြန်ချက်မှာပါရှိပါတယ်။လေကြောင်းနာဆက်ကြံရှိနေတာကလည်းခန္ဓာကိုယ်ထဲကဗိုင်းရပ်စ်ပိုးတွေကိုရှင်းလင်းနေခြင်းဖြစ်တဲ့အတွက်ကြောင်းလို့ယူဆပါတယ်လို့လည်းသူကပြောဆိုသွားပါတယ်။အခုဆိုရင်သမရဟာမူလလက္ခဏာတွေဖြစ်တဲ့နှာရည်ယိုတာ၊ချောင်းဆိုးတာ၊ခန္ဓာကိုယ်ကြိုက်ခဲတာတွေတိတိတသာရော့ကျသွားပြီးနှလုံးခုန်နှုန်း၊သွေးရောနှုန်း၊အပူချိန်နဲ့အသက်ရှူတဲ့အနေအထားတွေဟာပုံမှန်ဖြစ်နေပါပြီလို့ပြောပါတယ်။ဒါပေမဲ့လည်းသမရအနေနဲ့ CDC ကူးစက်ရောဂါထိန်းချုပ်ရေးဌာနကချမှတ်ထားတဲ့စီကန်းနဲ့အညီအိမ်ယူတော်မှာပဲတီးတန့်နေထိုင်အလုပ်လုပ်နေပါတယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗျာ။
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 4413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဝိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပိုယဟမ်ဂျီဖရန်စစ်ကနေဒါနိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကက်သလစ်ခရစ်ယာန်ဘုရားကျောင်းကဦးစီးဖွင့်လှစ်တဲ့စာတင်ကျောင်းတွေမှာအနိုင်ကျင့်ခံခဲ့ရတဲ့ဌာနေတိုင်းရင်းသားတွေကိုပိုယဟမ်ဂျီကလူတွေ့တောင်းပါမယ်လို့လည်းခန့်မှန်းရပါတယ်။ကမ္ဘာတဝန်းကက်သလစ်ဘာသာဝင်3.3ဘီလီယံတို့ရဲ့အကြီးအကဲဖြစ်တဲ့ပိုယဟမ်ဂျီကိုကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကအက်ဒမန်တန်နိုင်ငံတကာလေးဆိုင်မှာလာရောက်ကြိုဆိုခဲ့တယ်လို့ဌာနေတိုင်းရင်းသားတွေကသူတို့ရဲ့ရိုးရာစီရီကိုတီးပြီးတော့အခမ်းအနားနဲ့ကြိုဆိုခဲ့တာပါ။အီတလီနိုင်ငံရောမမြို့ကနေကနေဒါနိုင်ငံကိုလေရင်နဲ့ဆယ်နိုင်ကြာပြန်တန်းလာတဲ့အသက်85နှစ်အရွယ်ပိုယဟန်မင်းကြီးအတွက်တော့2019ခုနှစ်နောက်ပိုင်းဒါဟာအရှိကြဆုံးခီးစဉ်လည်းဖြစ်ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်မှာဒူးနာယောဂါခန်းစားနေရတဲ့အတွက်အပြင်ကိုသွားလာတဲ့အခါဒုက္ခောက်ဒါမှမဟုတ်ဘိန်းတက်ကလတ်ထိုင်ကိုအားကိုပြီးတော့သွားလာနေရတာပါ။ကလေးတွေအနိုင်ကျင့်ခံရတဲ့ကိစ္စမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့အခန်းကဏ္ဍကိုအမှန်အတိုင်းဖော်ထုတ်ပြီးတော့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေတဲ့ကော်မရှင်ကဒီဖြစ်ရပ်တွေကို Culture Genocide ယဉ်ကျေးမှုပြတ်သုံးစေတဲ့ကိစ္စဆိုပြီးတော့ခေါ်ဆိုထားတာပါ။1800နဲ့1990ပြည်လုံးနှစ်တွေမှာကနေဒါအစိုးရကဌာနေတိုင်းနာကလင်းငယ်ပေါင်းတသိန်းခွဲလောက်ကိုသူတို့ရဲ့မိသားစုဖာသာစကားနဲ့ယဉ်ကျေးမှုတွေနဲ့ဝေယာကက်သလစ်စာသင်ကျောင်းပေါင်း139ခုစီကိုပို့ဆောင်ခဲ့တာဖြစ်ပါတယ်
။မြေထဲပင်လယ်ကိုခနော်ခနဲ့ငါးဖန်သင်္ဘောနဲ့ဖြတ်ကူးပြီးဥရောပကမ်းခြေကိုရောက်ဖို့အတွက်သွားနေကြသူ1,100ကျော်ကိုအီတလီသင်္ဘောကတွေ့ရှိကယ်ဆယ်ခဲ့ပါတယ်။အဲ့ဒီအထက်က5ဦးကတော့သေဆုံးနေပါပြီ။လစ်ဗျာကမ်းရိုးတန်းကနေမြေထဲပင်လယ်ထဲမျောပါနေတဲ့ငါးဖန်သင်္ဘောတစ်စင်းပေါ်မှာပြင်းညက်တင်ဆောင်လာတဲ့သူပေါင်း684ဦးကိုအီတလီသင်္ဘောကပြီးခဲ့တဲ့စနေနေ့ကကယ်တင်ခဲ့ကြောင်းအီတလီကမ်းခြေဆောင်တပ်ဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်။တချို့အသက်ရှင်ကျန်ရစ်နေသူတွေကိုတော့အီတလီတောင်ပိုင်းကာလာဘရီယာကမ်းခြေကနေမိုင်120အကွာမှာကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်။ကယ်ဆယ်သူအလုံးကိုလည်းအီတလီနိုင်ငံဆစ်စလီနဲ့ကာလာဘရီယာကိုပို့ဆောင်ပေးလိုက်ပါတယ်။တစ်ချိန်တည်းမှာပဲတီးခြားဖြစ်ရတဲ့ခုအနေနဲ့ဂျာမန်ပရိဒအဖွဲ့ရဲ့ပင်လယ်ပြင်စောင့်ကြည့်ရေးအဖွဲ့ Sea Watch ကဥရောပကုန်းမြေကိုသွားနေတဲ့428ယောက်ကိုမြေထဲပင်လယ်ထဲမှာကယ်ဆယ်ခဲ့ကြောင်းသူတို့ကိုပို့ဆောင်ပေးဖို့အတွက်လက်ခံဖို့စိတ်ကမ်းလိုအပ်နေတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတက္ကသိုလ်ကျောင်းတစ်ခုမှာတနင်္ဂနွေနေ့ကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်မြို့တော်ဝန်ဟောင်းအပါအဝင်လူ3ဦးသေဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်ရဲ့တပ်ဖွဲ့ကပြောပါရယ်။ပွင့်နှင်းသပင်အခမ်းအနားမကျင်းပါခင်မှာပဲအဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တာ
ပါ။ Right now he is under our custody.
တနတ်သမားကိုလက်ရှိဖမ်းဆီးထိန်းသိမ်းထားပါရယ်။ပြစ်ခတ်ရတဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဆက်ပြီးတော့စုံစမ်းနေပါရယ်။သူ့ကိုလူတက်မှုနဲ့ဆွဲချက်တင်မှာတရားမှာရယ်လို့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့အကြီးအကဲဘိုမိုချိုဘာလင်ဂါဇာမာရီနာကတရင်စာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ Quezon City မှာရှိတဲ့ Antino di Manila တက္ကသိုလ်ဝင်တဲ့ကနေကားနဲ့ထွက်ပြေးဖို့ကြိုးစားခဲ့တဲ့တနတ်သမားအဖြစ်တန်ရရှိခန္ဓာသူကို Pistol တနတ်နယ်လက်နဲ့အတူဖမ်းဆီးမိခဲ့တာလို့လည်းရဲတို့ကပြောပါရယ်။တက္ကသိုလ်ဝင်အပြင်ဖက်ဂိတ်တွေမှာမျက်မြင်သက်တွေနဲ့အာနာပိုင်တွေကသူကိုဟန်တာခဲ့ကြတာပါတက္ကသိုလ်ဝင်ကြီးတစ်ခုလုံးကိုလည်းလော့ကဒေါင်းချထားပြီးတော့အဝင်အထွက်ကန့်သတ်ခဲ့တယ်လို့ဥပဒေပွင့်နှင်းသဖြင့်အခမ်းအနားကိုလည်းဖျက်သိမ်းလိုက်တယ်လို့ရဲတို့ကပြောပါတယ်ပွင့်နှင်းသဖြင့်အခမ်းအနားမှာမိန့်ခွန်းပြောဖို့လာနေတဲ့ဖိလစ်ပိုင်တရားရုံးချုပ်တရားသူကြီးအလက်ဇန်ဒရာဂုစမန်တို့လည်းဒီဖြစ်ရကြောင့်နောက်ကြောင်းပြန်လည်တော်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီတက်ခဲမှုကိုအလင်းအမြန်စုံစမ်းစစ်ဆေးပြီးတော့တပ်ဖြတ်မှုအတွက်အပြည့်ရှိသူကိုတရားရင်ဆိုင်စေမယ်လို့ဖိလစ်ပိုင်သမ္မတဖာဒီနိုမာကော့စ်ကကတိပြုပါတယ်အခင်းဖြစ်ရာကွီဇင်စစ်တီမှာအထက်နဲ့အောက်လွတ်တော်ပူရဲကျင်းပမဲ့ညီလာခံကိုသမ္မတမာကော့စ်တရားဖို့ရှိနေတဲ့အတွက်ပြစ်ခတ်မှုမဖြစ်ခင်ကတည်းကတနကန်ဆောင်ခွင့်ကိုအာနာပိုင်တွေကတားမြစ်ထားသလိုသူမျိုးလုံးကိုပါလုံးကြုံရင်တင်းကျပ်ထားတာပါပြစ်ခတ်မှုအတွက်တုံလုံးမိတယ်လို့ပဲတေချေထိကြက်ခရသူတွေအတွက်စိတ်မကောင်းဖြစ်ရပါတယ်လို့သမ္မတမာကော့စ်ကပြောပါတယ်တနပြစ်ခတ်မှုကြောင့်တေဆုံခရသူတွေကတော့လာမီတာမျိုးကမြို့တော်ဝန်ဟောင်းရိုစီတာဖူဂေနဲ့သူ့ရဲ့လက်ထောက်နဲ့တက္ကသိုလ်အဆောင်တူတို့ဖြစ်ပါတယ်
ပါကစ္စတန်နိုင်ငံမှာမုတ်တုံမှုယူဝသွန်းနေတာသတင်းငါးပတ်ကျော်သွားပြီးနေရအနှံ့ရုတ်တရက်ရေကြီးရေရှမ်းဖြစ်ပေါ်လာတဲ့အတွက်ကြောင့်သေဆုံးသူပေါင်း304ဦးရှိနေပြီလို့အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လလယ်လောက်ကတည်းကမြစ်ရေတွေရေကြီးရေရှမ်းဖြစ်ပေါ်ခဲ့ပြီးအဝေးပြေးလမ်းနဲ့သဒ္ဓါတွေပျက်စီးကုန်တဲ့အတွက်ကြောင့်ယင်ကျော်ပိတ်ဆို့မှုတွေလည်းဖြစ်လာပါတယ်။ဒါအပြင်အင်ဂျီပေါင်း900နီးပါးဟာလည်းလုံးဝပျက်စီးကုန်တာဒါမှမဟုတ်တပိုင်းတစ်စားပျက်စီးကုန်ကြပါတယ်။အထူးသဖြင့်ဆင်းရဲနွမ်းပွားမှုတွေမငြိမ်မသက်မှုတွေဖြစ်နေတဲ့နိုင်ငံအနောက်တောင်ပိုင်းကဘလူးချီစတန်ပြည်နယ်မှာရေကြီးမှုနဲ့နောက်ဆက်တွဲအခြေအနေတွေကြောင့်သေဆုံးသူ69ဦးရှိပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတောင်ပိုင်းကဆင်းပြည်နယ်မှာလည်းလူ80သေဆုံးခဲ့ပါတယ်။အလားတူအာဖဂန်နစ္စတန်နေဇတ်ရှိခိုင်ဘာပတ်တွန်ခွာပြည်နယ်မှာလည်းရေကြီးတဲ့အတွက်ကြောင့်သေဆုံးသူ62ဦးရှိပြီးပန်ဂျပ်ပြည်နယ်မှာတော့60ဦးရှိပါတယ်။အဲ့ဒီလိုသေဆုံးကုန်တဲ့အထက်မှာအမျိုးသမီးနဲ့ကလေးတွေလည်းပါဝင်ကြပြီးဒဏ်ရာသူပေါင်းကအနည်းဆုံး284ဦးရှိပါတယ်ခင်ဗျာ
ထိတ်တဲရောက်တဲ့နေ့ကိုနန်းလောင်တဲ့ဥက္ကမောင်ဆွန်မင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ Radio စီစဉ်ကိုရုပ်တံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ဒါအပြင်ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီထက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာမှာလည်းထက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်သရီလင်္ကာဝန်ကြီးချုပ်ဟောင်းနဲ့ဝါရင့်နိုင်ငံရေးသမားရနေဝီကရာမစင်ဂေကတမရအဖြစ်ကျန်းသစ်စာချိန်ဆပြီးနောက်မှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ထံကဒေါ်လာတန်းထောင်နဲ့ချီပြီးချင်းငွေအကူအညီရရှိရေးဆောင်ရွက်နိုင်မဲ့ပါတီပေါင်းစုံပါဝင်တဲ့အစိုးရအဖွဲ့ဖွဲ့မဲ့အကြောင်းကတိပြုထားပါတယ်။ဒါပေမဲ့လည်းပထမဆုံးတော့သူ့ရဲ့ရွေးချယ်မှုတွေကတော့ဆန္ဒပြသူတွေကိုထပ်ပြီးတော့စိတ်ဆိုးဒေါသထွက်စေတဲ့အကြောင်းသရီလင်္ကာနိုင်ငံမြို့တော်ကိုလံပိုကနေလူခန့်သတင်းဆောင်မှပေးပို့ထားပါတယ်ရှင်
။သရီလင်္ကာနိုင်ငံမှာအစမတန်ငွေကြေးဖောင်းပွားမှုလောင်စာဆီရာရေးအတွက်တမိုင်ခွဲကနေနှစ်မိုင်နီးပါးလောက်လူရမ်းရှိကြီးနဲ့စောင့်ဆိုင်းနေကြရပြီးကားသမားတွေထောင်နဲ့ချီတဲ့သုံးဘင်္ဂါမောင်းသူတွေဟာလမ်းပေါ်မှာရဲနဲ့ချီအိတ်ချရတဲ့အခြေအနေကိုရောက်နေတာကြောင့်ဆန္ဒပြသူတွေကအခြေအနေကိုစောင့်ကြည့်နေကြတာပါလောင်စာဆီကိုခွဲတံ့နဲ့စပီးဖြန့်ဖြူးနေပေမဲ့လို့လဲစေးပစ္စည်းတွေကတော့မလုံလောက်သေးပဲအခြေအနေပိုပြီးတော့ဆိုးလာတာကြောင့်လူတွေအသက်ဆုံးရှုံးနိုင်တယ်လို့ဆရာဝန်တွေကသတိပေးထားပါတယ်ပြည်ပကိုထွက်ပြေးသွားတဲ့ရာထူးကနှုတ်ထွက်သွားတဲ့သမရကိုအများစုကအပြစ်တင်ကြပါတယ်သိမ့်နဲ့ချီတဲ့ဆန္ဒပြသူတွေကတမရနန်းတော်ကိုချီတက်ပြီးတမရရဲ့ရေကူးခံမှာပါရေကူးခဲ့ချပြီးတဲ့နောက်မှာတော့ဂိုတာဘာယာရာဂျာပါစာကစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပြီးနောက်အဲ့ဒီကနေရာထူးကနှုတ်ထွက်ခဲ့တာပါသူမိသားစုကသရီလင်္ကာနိုင်ငံကို18နှစ်ကြာအုပ်ချုပ်ခဲ့ပါတယ်စီမံခန့်ခွဲမှုမှားယွင်းမှုနဲ့အဂတိလိုက်စားမှုတွေကြောင့်သရီလင်္ကာနိုင်ငံမှာအချက်အသေးဆက်ရတာဖြစ်ကြောင်းစင်ကာပူအမျိုးသားတက္ကသိုလ် တောင်အာရှလေးလာရေးဆိုင်ရာဌာနကအကြီးတန်းပညာရှင်ဒါနီရှန်ဝီဂနာရာဂျာကပြောပါတယ်
growth is at -4 to -6%
in 2022ခုနှစ်အတွင်းမှာဖွံ့ဖြိုးမှုကအနှုတ်၄ကနေအနှုတ်600ရာခိုင်နှုန်းရှိပြီးဒီနှစ်အတွင်းငွေကြေးဖောင်းပွားမှုက90ကနေ80ရာခိုင်နှုန်းကျားမှရှိပြီးတော့ဒီအကျက်အသေးပြဿနာကြောင့်လူ9သိန်းခွဲဆင်းရဲမွဲတေသွားစီပါတယ
်တရုတ်ရဲ့အကျွေးထောင်ချောက်ထဲကျသွားတယ်ဆိုရဲဆွဆွဲချက်တွေကလည်းချက်ကားမှုလို့ဝီကနာဂျာရာကပြောပါတယ်တရစ်လင်ကရဲ့ငွေချေးသူတွေထဲမှာဂျပန်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ရဲ့နောက်မှာတရုတ်ကတတိယနေရာကလိုက်တယ်လို့သူကပြောပါတယ်
။ China gave Sri Lanka $13.2 billion.
အခြေခံအဆောက်အအုံစီမံကိန်းတွေအတွက်2006ခုနှစ်ကတည်းကတရုတ်ကတရီလင်္ကာကိုဒေါ်လာ73.2 billion ပေးခဲ့တာပါ။ဒီစီမံကိန်းတွေရဲ့ရလဒ်ကလည်းရောထွေးနေပါတယ်။တချို့ကကောင်းတဲ့စီမံကိန်းတွေဖြစ်ပြီးတချို့ကတော့မကောင်းပါဘူး။အကျွေးပြည်နေတဲ့စုစုပေါင်းပမာဏကဒေါ်လာ 9.6 ဘီလီယံလောက်ရှိပါတယ်။ဒါဟာဆိုရင်တရုတ်ကိုပေးရမယ့်အကျွေးတွေများလာတဲ့သဘောဖြစ်ပေမဲ့တီရီလင်ကာဟာတရုတ်ရဲ့အကျွေးထောင်ချောက်ထဲကိုကျနေပြီဆိုတဲ့အခြေအနေမျိုးတော့မဟုတ်ပါဘူး
။အကျက်တဲပြဿနာဖြေရှင်းနိုင်ရေးပါတီပေါင်းစုံအစိုးရတရားဖွဲ့စည်းဖို့တမရသည်ဝီကရာမင်စင်ဂေကဂရုပြုထားပေမဲ့လို့လဲနှုတ်ထွက်သွားတဲ့တမရဂိုတာဘာယာရာဂျာပတ်ဆန်နဲ့နီးစပ်တဲ့မဟာမိတ်တွေကိုပဲသူအစိုးရထဲမှာယာရူးတွေတိုးပေးနေပါတယ်ဒီထဲမှာဆိုရင်အရင်ကပြည်ထရေးဝန်ကြီးဟောင်းနောက်သမရဟောင်းရာဂျာပတ်ဆာရဲ့အကြောင်းနေပဲဒင်းနစ်ဂူနာဝါဒနာကိုဝန်ကြီးချုပ်အဖြစ်အမည်စရင်တင့်သွင်းထားတာလည်းပါဝင်ပါတယ်ဒီရွေးချယ်မှုကိုဆန္ဒပြသူတွေကမကြည်မနှက်ဖြစ်ပါတယ်တောက်ချန်နေမနှက်ပိုင်းမှာလည်းရင်းနဲ့စစ်တပ်ကသမရရုံးဝင်အပြင်ကဆန္ဒပြသူတွေရဲ့တဲတွေကိုအင်အားသုံးပြီးတော့စတင်ဖျက်သိမ်းပြီးနောက်မှာတော့ဆန္ဒပြသူတွေနဲ့ရုံရင်းဆန်ကပ်ဖြစ်ခဲ့ပြီးလူခွင့်ရေလှုပ်ရှားမှုအဖွဲ့တွေရဲ့ဝေဖန်ရှုတ်ချမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ရာဂျာပတ်ဆာနဲ့ဆက်ဆက်တဲ့ပြည်ပကဗန်းစင်းတွေကိုဒေါ်လာတန်းထောင်ချီလွှဲပြောင်းထားတဲ့ဆိုပြီးဆန္ဒပြသူတွေနဲ့သရီလင်္ကာရဲ့စုံစမ်းစစ်ဆေးသူတွေကပြောဆိုကြပြီးရာဂျာပတ်ဆာမိသားစုရဲ့ချမ်းသာကြွယ်ဝမှုကိုစုံစမ်းစစ်ဆေးဖို့နဲ့ပိုင်ဆိုင်မှုတွေကိုပြန်လည်သိမ်းဆည်းရေးအစီအစဉ်အတွက်တောင်းဆိုမှုတွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့ဒီလုံငန်းစဉ်ကနှစ်ချီချမျက်နိုင်ပါတယ်။ရာဂျာပါစာမိသားစုဝင်တွေကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါရစေ။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါရဲ့ရှင်။မကြခင်မှာတော့ဆွန့်အင်တင်နဲ့တည်ယူပို့ဆောင်ရေးယူကရိန်းစစ်ပြေးစစ်ဆောင်လို့အကြောင်းသတင်းဆောင်မတွေကိုနားဆင်ကြရပါမယ်။အခုရင်းဆုံးတော့ဥရောပကအပူဒံဆောင်ပါကိုထုတ်လွှင့်ပေးမှာပါ။ပေါ်တူဂီနိုင်ငံကနေပြင်သစ်နိုင်ငံအထိဥရောပတိုက်ဒေသအတော်များများမှာပြင်းထန်တဲ့အပူလိုင်းနဲ့တောမီးကြီးတွေနဲ့ပါရင်ဆိုင်နေကြရပါတယ်။အပူလိုင်းတန်ကြောင့်ပဲစပိန်နဲ့ပေါ်တူဂီနှစ်နိုင်ငံကနေလူပေါင်း1,900ထက်မနည်းသေဆုံးခဲ့ရပြီပါပြီ။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်6တွေပူပြင်းလွန်ပြီးမီးလောင်ပြန့်နှံ့လွှဲတဲ့ရာသီဥတုမျိုးကိုဥရောပတစ်လွှားမှာကြုံနေကြရပါတယ်။ AP ရဲ့သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါမယ်ရှင်
။ဥရောပတိုက်တဝမ်းမှာအပူလိုင်းတန်းစူစိုးဝါကြုံနေရပြီးတော့တော်မီကြီးတွေပါလောင်ကျွမ်းလာသလိုနှစ်အပူချိန်တွေလည်းတစ်နှစ်ထက်တစ်နှစ်ဆန်းချိန်တင်မြင့်တက်လာပါတယ်။အီတလီနိုင်ငံမှာတော့ဇူလိုင်လ22ရက်နေ့ကလေးကနိုင်ငံတွင်းကမြို့ပေါင်း16ခုထက်မနည်းအပူချိန်သတိပေးချက်တွေကိုအာဏာပိုင်တွေကထုတ်ပြန်ထားပါဗျ။အ ီတလီမိသက်ဌာနကလည်းဂျွန်လလဲကနေဇူလိုင်လ22ရက်နေ့အထိမိငိမ့်တက်ခရရတဲ့တော်မီပေါင်း3,000ဝန်းကျင်ရှိတယ်လို့ပြောပါတယ်။မနစ်အလားတူကာလာရုံကထက်တော်မီလောင်တဲ့အချိန်ကြီးက4,000ကျော်တိုးလာတာပါ။အခုအချိန်ထိလဲဥရောပတဝိုက်တော်မီတွေမကြာခဏအလောင်းကျွမ်းနေတာပါ။အီတလီနိုင်ငံမှာအပူလိုင်းကရက်ကြောင့်တော်မီလောင်တဲ့ area ကဟက်တာ 28,000 ထိရှိနေပြီးတော့ပြင်သစ်နဲ့စပိန်နိုင်ငံမှာတော့ area ဟက်တာပေါင်းက 4,000 ကနေဟက်တာ 2,000 ထိအသီးသီးရှိပါတယ်။လီရူတွေရောက်နေတဲ့ဖလုံအိမ်တန်းငွေတွေကြောင့်ကမ္ဘာအပူချိန်အခုလိုမြင့်တက်လာတာလို့သိပ္ပံပညာရှင်တွေကထောက်ပြနေတာပါ။ဗြိတိန်နိုင်ငံမှာလည်းစံချိန်တင်အောင်နဲ့အပူချိန်မြင့်တက်လာပါတယ်။လေအေးပေးဆက်တွေတက်လီတထမရှိတဲ့အတွက်ပြည်သူတွေလည်းအပူဒဏ်ကိုအလူအလဲရင်ဆိုင်နေရပါတယ
်။
ကျွန်တော်ကတော့တိတ်ပူတဲ့အချိန်ဆိုအပြင်မထွက်ပါဘူး။လေးပေးဆက်တွေရှိတဲ့ဆိုင်တွေမှာပဲဈေးဝယ်ပါရယ်။နေပူတဲ့လည်းမထွက်ပါဘူး
။လက်ရှိရင်ဆိုင်နေရတဲ့အပူလိုင်းနံကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းလူအသက်တွေမဆုံးရှုံးရအောင်လို့နိုင်ငံအလိုက်ဒေသအလိုက်အပူဒဏ်ခံရရေးလိုက်နာတဲ့အခြေခံအကြံပြုချက်တွေကိုထုတ်ပြန်ထားပါရယ်။အပူချိန်တိတ်ပြီးတော့ပြင်းထန်လွန်းတဲ့အခါနေရောညပါအပြင်မထွက်ဖို့ချွေးထွက်စီတဲ့ကိုလဲလှရှားမှုတွေတိတ်မလုပ်ဖွယ်နဲ့ကလေးငယ်တွေနဲ့သရေချန်တွေကိုလည်းအပြင်မှာရက်ထားတဲ့ကားတွေထဲမှာထားခဲ့တာမျိုးမလုပ်ဖို့ WHO ကအကြံပြုထားတာပါ။အီတလီနိုင်ငံမှာနှစ်ပေါင်း80အတွင်းအဆိုးဝါးဆုံးမိုးကောင်ရေရှားမှုတွေပါကြုံနေရပြီးစိုက်ပျိုးရေးလုပ်ငန်းတွေလည်းအခက်ကြုံနေရပါတယ်။မီလန်မြို့ခံတချို့ဆိုရင်ပူလို့တဲ့အတွက်နည်းနည်းအေးတဲ့လိတ်ကိုမှုစီရောက်လာပါတယ်။ကျေရီမှာလဲအပူရှောင်းလာတဲ့ပြည်သူတွေနဲ့ပြည်내နေပါတယ်။
Veniamo qua perché comunque rispetto a casa ci sono 4 gradi di ferie.
ကျွန်တော်တို့မြို့တဲ့ဆိုင်ရင်ဒီနေရာမှာကအပူချိန်၄ဒီဂရီလောက်နည်းတာကြောင့်ဒီကိုလာခဲ့ကြတာဖြစ်ပါတယ်ဒီနေ့တော့ရာသီဥတုသိပ်မပူပါဘူးဒီဒေသကတိတ်ဆိတ်ငြိမ်သက်တဲ့အတွက်လည်းသိပ်သဘောကျပါတယ
်တချို့လဲစပိန်တွင်နဲ့ကာလာလာရီယိုကမ်းခြေပဲလာပြီးတော့အပူဒဏ်ရှောင်ပါတယ်ကမ္ဘာတဝန်းအပူချိန်တွေအခုလိုမြင့်တက်လာနေတဲ့အတွက်ပြီးခဲ့တဲ့တစ်ပတ်အတွင်းဥရောပတောင်ပိုင်းတစ်လျှောက်မှာလဲနေ့အပူချိန်က40ဒီဂရီစင်တီဂရိတ်ကျော်ထိကိုရောက်လာတာပါသိပ္ပံပညာရှင်တွေဥတုရာသီအရေးကျွမ်းကျင်သူတွေကတော့အခုလိုကမ္ဘာအပူချိန်မြင့်တက်လာရတာဟာလူသားတွေရဲ့လောရဖြစ်တဲ့ဘန်လုံအိမ်တန်းငွေထုတ်လုပ်မှုတွေကြောင့်ဖြစ်တယ်လို့ကြည်ကြဲပြင်းပြန်သတိပေးပြောဆိုထားကြတာဖြစ်ပါတယ
်။ဥရောပဒေသတလွာပြင်းထန်အပူဒဏ်သင့်နေရတဲ့ထူးခြားရာသီဥတုအခြေအနေကိုနှမ်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့စွန့်အင်သင့်နဲ့သေယူပို့ဆောင်ရေးအကြောင်းတင်ပြပေးပါမယ်။ကုန်တင်တင်မောကြီးတွေမှာတောင်လေဆွမ်းအင်ကိုအသုံးပြုပြီးတော့ပြန်လဲမောင်းနှင်နေကြပါပြီ။ VOA အတွက်ပေးပို့တဲ့ Matt Devel ရဲ့သတင်းဆောင်ပါကိုတော့ဥတင်မောင်တန်းကပြောပြပေးထားပါတယ်ရှင်
။လူသုံးပစ္စည်းတွေကိုပို့ဖို့ကမ္ဘာဟာကုန်တင်တင်မောကြီးတွေကိုအားထားနေရပါတယ်။ဒါပေမဲ့အစစ်နိုင်လောင်စာဆီကိုတုံးကြတာကြောင့်နိုင်ငံတကာရေချောင်းသွားလာရေးအဖွဲ့အလို့ရကာဗွန်ဒိုင်အောက်ဆိုက်1ဘီလီယံမက်ထရစ်တန်ကိုနှစ်တိုင်းလေတူတဲ့ထုတ်နေရတာပါ။ကမ္ဘာဆိုင်ရာနိုင်ငံကပြတ်ထန်းချက်တွေထွက်လာတာနဲ့အတူတချင်းကပင်လယ်ပြင်သွားလာရမှာအလကားရခဲ့တဲ့စွမ်းအင်ကိုတချို့သင်္ဘောကုမ္ပဏီတွေကလေအားအသုံးပြုဖို့ပြန်လဲစဉ်းစားလာကြတာကိုနိုင်ငံကလေအားသုံးသင်္ဘောအသင်းက Gavin Allright က Skype ကနေအခုလိုပြောပါတယ
် Pretty much every vessel contains
ဒီနေ့ဒေါ်မျိုးကိုသင်္ဘောတိုင်းသုံးနိုင်ပါတယ
်လေအားကို27ရာစုအတွက်ပြန်လဲပုံဖော်နေကြတဲ့အဖွဲ့ကို Gavin Allright ကဦးဆောင်နေတာပါလေအားကိုရဖို့ရွယ်အားအတောင်အားနဲ့လေရဟဒလက်အားတွေကိုအသုံးပြုဒီဇိုင်းလုပ်ထားကြပါတယ်။တချို့သင်္ဘောအစ်စ်တွေကိုလေအားအပြည့်သုံးဒီဇိုင်းလုပ်ပါတယ်။ဒါပေမဲ့လက်ရှိသင်္ဘောတွေမှာလည်းလောင်စာဆီအသုံးချော့ချဖို့လေအားနည်းပညာကိုဖြည့်ဆွက်အသုံးပြုနိုင်ပါတယ်လို့ Gavin Allright ကအခုလိုပြောပါတယ်
။ They're burning hundreds of tons of fuel.
သင်္ဘောတွေကတင်းကျပ်နေလောင်စာဆီတန်ရာချီသုံးနေတာဟုတ်ဗျ။ကွန်တိန်နာသင်္ဘောကြီးတွေမှာ900ရာခိုင်နှုန်းကနေပြီးတော့100ရာခိုင်နှုန်းလျှော့နိုင်တယ်ဆိုဒါကမနည်းပါဘူး
။လေသွင်းအတောင်ပံတွေကိုအသုံးပြုထားတဲ့ဝီဆာမိုဟာမီရှယ်လင်တာကုမ္ပဏီရဲ့စီမံချက်တစ်ခုပါ။ဒီစီမံချက်ကိုဦးဆောင်နေတဲ့ဘန်ဒွားဘယ်ဒါလီယက်စ်ကအခုလိုပြောပါတယ
်။ It's very simple, it's like two buttons, one to say on off.
ဒါကအင်မတန်ရိုးရှင်းပါတယ်။ခလုတ်နှစ်ခုတည်းပါ။အဖွင့်အပိတ်တစ်ခုနဲ့ရွက်တိုင်ကိုလေသွင်းရာချိန်ပေးတဲ့ခလုတ်တစ်ခုပါ။အခြေခံအဖြစ်သင်္ဘောသားတွေအပေါ်တက်ရောက်မှုမရှိပါဘူး။
လေချင်းတွေကိုအလိုလျောက်စနစ်ရဲ့စင်ဆာခေါ်အာယုံကံပစ္စည်းတွေကသိပြီးရွက်အလွင့်ကိုချိန်သွားပါလေ။သူကအခုလိုဆက်ပြီးပြောပါတယ
် When you arrive under a bridge
တရားရောက်တဲ့အခါဒါမှမဟုတ်စိတ်ကန်းကိုရောက်တဲ့အခါအတောင်တွေကိုပြန်လေလျှော့ရုပ်ရတာကအလွန်လွယ်ပါတယ
်။ဝီဆာမှုစနစ်ကိုဒီနေ့မှာတော့ကုန်တင်သင်္ဘောပေါ်မှာတက်ကြည့်မဲ့အစီအစဉ်ရှိပါတယ်။ကုမ္ပဏီနဲ့ကုမ္ပဏီရဲ့ယာစုကြီးကြောင်ခဲ့ပြီးဖြစ်တဲ့မီရှယ်လင်အယုတ်ကြီးနဲ့တူပေမဲ့ရွက်တွေကအနာဂတ်ရဲ့လှုပ်ရှားမှုကို ပြတ်သားနေပါတယ်ခင်ဗျာ
။ဒါကတော့လေဆွမ်းအင်ကိုအသုံးပြုပြီးတည်ယူဖို့ဆောင်ရွက်ခန္ဓာအပြောင်းလဲလုပ်နေတဲ့အကြောင်းဥတည်မောင်တန်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။ယူကရိန်းဒုက္ခသည်တွေအခြေအနေကိုပြောပြပေးပါဦးမယ်။မက်ဆန်ကူတရီရှော့ဟာတမီးငယ်နဲ့အတူမိသားစုလိုက်ယူကရိန်းနိုင်ငံမာရီဥပိုမြို့ကနေထွက်ပြေးလာခဲ့တာပါ။ချန်ရစ်တဲ့မိသားစုဝင်ကတော့ပျက်စီးသွားတဲ့သူတို့အင်ချန်ဝင်းထဲမှာပဲနေခဲ့ပါတယ်။ကံကောင်းထောက်မလို့သူတို့မိသားစုလည်းပဲမာရီဥပိုမြို့ကနေယူကရိန်းအနောက်ချမ်းရီနစ်မြို့ရောက်အောင်ထွက်ပြေးနိုင်ခဲ့တာဖြစ်တဲ့အကြောင်းရီနစ်မြို့ကနေအိုမာလီယန်အိုရှာချူလျက်ကသတင်းပေးပို့ထားပါတယ်။မက်ခွာညိုပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံမှာအလုသမားအများပြားကစစ်တိုက်နေကြတယ်ဆိုပေမဲ့လည်းဒီပြင်ဆိုင်ကလေးမှာတော့လှုပ်ရှားအပြည့်နဲ့လဲပတ်နိုင်ပါတယ
် We now have 5 displaced persons
အခုကျွန်တော်တို့စီမှာအိုးအိမ်ပြစ်ထွက်ပြေးလာတဲ့လူ9ယောက်ရှိပါတယ်သူတို့အားလုံးကတကယ့်ကိုလုပ်ငန်းကျွမ်းကျင်သူတွေပ
ါ Maxim Kudraya Shop ကစစ်မဖြစ်ခင်ကသူနေထိုင်ခဲ့တဲ့မာရူပိုမြို့ကစက်မှုလုပ်ငန်းကြီးတွေမှာအလုပ်လုပ်ခဲ့ပေမဲ့လည်းအခုတော့ Refni မြို့မှာလုပ်နေရတာပ
ါI finally have normal dreams again. ကိုယ်တော့ပုံမှန်ဘဝကိုပြန်ရလာပါပြီ။ဒီမတိုင်ခင်ကတလလောက်ဟာဘာလို့လို့ဘာကံရမှန်းကိုမသိပဲထွက်ပြေးနေခဲ့ရတာပါ
။ရုရှားတပ်တွေသူတို့ရဲ့ဇာတိမျိုးမာရီပိုကိုသိမ်းလိုက်တဲ့အချိန်မှာဇနီးဖြစ်သူ9နှစ်အရွယ်သမီးလီဇာနဲ့မွေးထားတဲ့ယုံကလေးတစ်ကောင်နဲ့အတူလွန်ခဲ့တဲ့တလလောက်ကထွက်ပြေးခဲ့ကြတာပါ
။ The rabbit was so helpful for our child.
သမီးအတွက်ယုံလေးတွေရှိတာအရန်အထောက်အကူဖြစ်ပါတယ်။ပေါက်ကွဲသံမကြရအောင်ကျမတို့မှာသမီးလေးကိုနှစ်ချက်တက်ပေးထားခဲ့ကြရတာပါသူကတော့ယုံကလေးကိုပွေပြီးတော့ထိုင်နေခဲ့တာပေါ့သမီးကယုံကလေးကိုပွေပြီးသချင်းနှာထောင်ရင်အိမ်ထောင်တနေရာမှာစောင့်ခြုံပြီးတော့ထိုင်နေရတယ်မြေအောက်ခန်းထဲမှာလည်းအဲ့ဒီလိုပဲနေခဲ့ကြရတာပါပဲကျမတို့ကမှဖဲချိုးဖြူနဲ့ကလေးတွေဆိုတဲ့စာလုံးအကြီးကြီးနဲ့အမှတ်သားလုပ်ထားတာပါဒီကားပေါ်မှာကလေးပါလာတယ်ဆိုတာကိုဒီလောက်ထင်ရှားနေတာတော့မှဖြစ်ကြတော့မှာပဲ
သူတို့ဇနီးမောင်နှံဟာအသေးအံဖြစ်နေတဲ့မိခင်ကိုနေညာမပြတ်စောင့်ကြည့်ပေးဖို့လိုအပ်လို့မာရီပိုမြို့မှာတလလောက်ကြာသွားခဲ့တာပါ။အဲဒီနောက်ရုရှားတပ်ကသူတို့ဘေးပတ်ဝန်းကျင်မှာတအိမ်ပြီးတအိမ်ဖျက်ဆီးနေတဲ့အတွက်ပြေးမှဖြစ်တော့မယ်ဆိုတော့နာကျင်စရာကောင်းတဲ့ရွေးချယ်မှုကိုခက်ခက်ခဲခဲဆုံးဖြတ်ခဲ့ကြရပါတယ
်။
They fell from the 9th, 8th, 7th.
လူတွေကအဆောက်အဦးတွေကနေထွက်ပြေးဖို့အချိန်ကိုမရလိုက်ကြပါဘူး။သူတို့က6လွှာ8လွှာ9လွှာအထက်တွေကနေပြုတ်ကျလာကြတယ်။တိုက်ခန်းတွေမီးလောင်နေတော့သူတို့တွေပရင်းတွေကနေခုန်ချကြရတာကိုကျမတို့တွေ့နေခဲ့ရတယ်။ကျမတို့ကသွားကူဖို့ဆိုတာကလည်းဘလို့မှမဖြစ်နိုင်ပါဘူ
း။မာရီပိုမြို့ကနေသူတို့မိသားစုထွက်လာခဲ့ပြီးတဲ့နောက်လူ့မီလာရဲ့အမေဆုံးသွားပါတယ်။သူရဲ့အိမ်ကြီးချင်းတွေကခြံဝင်းထဲမှာပဲသူ့ကိုမြုံနှံပေးခဲ့ပါတယ်။ရစ်နီမျိုးကလုံခြုံတဲ့နေရာဖြစ်လို့သူတို့မိသားစုအတွက်တော့ကြောက်ရွံ့ထိတ်လန့်စိတ်အတော်တန်ပြေလျော့ခဲ့ရပါတယ
်။ Interested in playing the piano a year ago.
ကျွန်တော်ကလွန်ခဲ့တဲ့တစ်နှစ်ကစန်နီယာတီးဖို့စိတ်ဝင်စားပြီးဝယ်လိုက်တယ်။ကျွန်တော်ဆက်ဆိုခဲ့တဲ့ပင်လယ်ရဲ့တေးဂီတာလို့အမည်ပေးထားတဲ့တချင်းအတွက်ကျွန်တော်တို့ရဲ့ Ace of ပင်လယ်ကြီးကိုလည်းဗီဒီယိုရိုက်ပြီးတချင်းနောက်ခံသုံးပြီးဖန်တီးခဲ့ပါသေးတယ်။စစ်လဲဖြစ်ရောအကုန်ပျက်စီးဆုံးရှုံးကုန်တော့တာပါပဲ
သူဖန်တီးခဲ့တဲ့ဒီဗီဒီယိုတေးသချင်းဟာမြို့ကိုနှုတ်ဆက်ဖို့ဖြစ်လာရတယ်လို့ပါပဲလို့လည်းသူကပြောလိုက်ပြီးတခါတရံမှာတော့အလွမ်းပြေပြန်ကြည့်ဖြစ်တယ်လို့လည်းပြောပါတယ်ရှင
်ဒါကတော့ယူကရိန်းကဆစ်ဆောင်ရတဲ့မိသားစုအကြောင်းကိုမှတ်ခွာညို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံရဲ့တင်းလာနေမနေ့ကစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ်Tangom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာကြပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်ဒီဝေအမေရိကန်တန်ရဲ့2022ခုနှစ်ဇူလိုင်လ25ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ2540 51လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲကသုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်အခုအရင်ဆုံးကတော့ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်အတွက်တော့မြန်မာစီးပွားရေးသီရိလင်ကာလိုပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းကိုဆွေးနွေးထားပါတယ်။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာစီးပွားရေးတိရိလင်ကာလူပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတိရိလင်ကာနိုင်ငံမှာစီးပွားရေးပြိုလဲခဲ့ပါတယ်အစိုးရအနေနဲ့နိုင်ငံသား၃ငွေလုံးဝမရှိတော့လို့နိုင်ငံအနေနဲ့ကိုဒေဝါလီခံရပါတယ်အကျိုးဆက်ကတော့စီးပွားရေးပြိုလဲပြီးနောက်နိုင်ငံရေးပါဆက်ပြိုပါတယ်စန္ဒပြပြည်သူတွေကတမရအိမ်တော်အထိဝင်ရောက်သိမ်းပိုက်ကြလို့တမရဟာနိုင်ငံကနေထွက်ပြေးခဲ့ရပါတယ်မြန်မာနိုင်ငံမှာရောတိရိလင်ကာလူဖြစ်နိုင်ခြေရှိသလားဆိုတာကိုနှိုင်းရှင်ဝေပန်တန်တွေစိုးရင်တန်တွေကြားလာရပါတယ်စိုးရင်မယ်ဆိုလဲစိုးရင်စရာပါဘိုးဘန်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်နှစ်ခုကြောင့်ဒေါ်လာဈေးတွေဇက်တိုက်တက်နေပါတယ်အဲ့ဒီညွှန်ကြားချက်နှစ်ခုကတော့ပြည်တွင်းကကုမ္ပဏီတွေအနေနဲ့ပေးဆက်ဆရာရှိတဲ့ပြပကျွေးမီတွေကိုမဆက်ဖက်ဆိုင်းငံ့ထားဖို့နဲ့ယင်းဒီမြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအားလုံးရဲ့ဗန်စင်းမှာရှိတဲ့ဒေါ်လာငွေအားလုံးကိုဇူလိုင်21ရက်နေ့ညနေ6နာရီနောက်ဆုံးထားပြီးကြက်ငွေနဲ့အပြီးလဲလှယ်ရမယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ညွှန်ကြားချက်တွေပဲဖြစ်ပါတယ်ဗဟိုဘဏ်ကငွေလဲနှုန်းကိုဒေါ်လာကို1850ကျပ်သတ်မှတ်ထားပြီးမဲ့ဈေးကွက်ထဲမှာဒေါ်လာ2500ကျပ်ဝန်းကျင်ဈေးပေါက်နေတဲ့အတွက်ဈေးကွက်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်နှုန်းဟာဒေါ်လာကို650ကျပ်ကွာဟနေပါပြီဒေါ်လာဈေးတက်တဲ့ခရဲကြောင့်ကုန်ဈေးနှုန်းတွေအထူးသဖြင့်သွင်းကုန်ဈေးနှုန်းတွေအဆမတန်မြင့်တက်သွားတာကိုတွေ့ရပါတယ
်သီရိလင်ကဘာလို့စီးပွားရေးပြိုလဲသွားရတာလဲသီရိလင်ကာနဲ့မြန်မာတူတဲ့အချက်တွေရှိသလားဆိုတာကို BBC မြန်မာပိုင်းအစီအစဉ်ရဲ့တပတ်အတွင်းသတင်းမြင်ကွင်းမှာဇူလိုင်18ရက်နေ့ကတင်ဆက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာဗြိတိန်အခြေဆိုင် Tamil Guardian သတင်းစာအက်ဒီတာဒေါက်တာ Tusiran Nandakuma ကိုမေးမြန်းထားတာပါ။ Tusiran Nandakuma ဟာသီရိလင်ကာနဲ့မြန်မာနိုင်ငံတို့ကိုစောင့်ကြည့်လေ့လာနေသူတဦးလို့လည်းသိရပါတယ်။သူကသီရိလင်ကာစီးပွားရေးနိုင်ငံရေးပြိုလဲရတဲ့အကြောင်းရင်းတွေကိုခုလိုပြောပြပါရစေ။သီရိလင်ကာနိုင်ငံဟာဆင်ဟာလီလူမျိုးတွေရဲ့တိုင်းပြည်ဖြစ်တဲ့ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့ဆိုရဲတင်းမာတဲ့ဆင်ဟာလီအမျိုးသားရေးအစွန်းရောက်ဝါဒကိုအခြေခံပြီးကျန်တဲ့လူမျိုးနဲ့ဘာသာဝင်တွေကိုဒုတိယဒန်းစားနိုင်ငံသားအဖြစ်သဘောထားတယ်။အစိုးရဘတ်ဂျက်ရဲ့90ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲတယ်။သမရနဲ့အစိုးရခေါင်းဆောင်တွေရဲ့အကျင့်ပြတ်ခြားစားမှုနဲ့ဉာဏ်ပြင်းတဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ဖြစ်တဲ့တရုတ်နဲ့နိုင်ငံရေးစီးပွားရေးဆက်ဆက်မှုကြီးမားပြီးငွေကြေးကုန်ကျများကအရာမတင်တဲ့စင်ဖြူရောစီမံကိန်းတချို့ရဲ့အကျိုးသက်ရောက်မှုတွေကြောင့်လည်းပါဝင်နေချုပ်ပြီးပြောရရင်လူမျိုးအခြေပြုအမျိုးသားရေးအစွန်းရောက်ဝါဒနဲ့စစ်ဝါဒကနေပေါက်ဖွားလာတဲ့မူဝါဒအမှားတွေကသီရိလင်ကာကိုဒုက္ခရောက်စေခဲ့တာလို့ဆိုပါတယ
်။ဒါအပြင်ဒေါက်တာသူစီယနန္ဒာကူမားကမြန်မာနဲ့တိရိလင်ကာနှိုင်းရှင်လေ့လာစရာတွေရှိတယ်။အဲ့ဒါတွေကတော့မြန်မာနဲ့တိရိလင်ကာနှစ်နိုင်ငံလုံးဟာစစ်တပ်ကြီးစိုးတဲ့စစ်တပ်အခြေပြုနိုင်ငံတွေဖြစ်တယ်။ကွဲပြားတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေကြားညီညွတ်ရေးပြက်ပြားကအစွန်းရောက်အမျိုးသားရေးဝါဒတွတ်သွင်းခံထားရတာချင်းတူညီတယ်။လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစုမှုလူမျိုးတုံးတပ်ဖြတ်မှုမြောက်နိုင်တဲ့စစ်ယာစုမှုကျူးလွန်သူတွေဟာအပြစ်ကနေအေးအေးယူခြင်းမခံကြရဘဲ ကင်းလွတ်နေကြတဲ့ပြဿနာမှလည်းတူညီနေကြတယ်လို့နှိုင်းယှဉ်ပြပါတယ်။ကမ္ဘာ့ဘဏ်ကလည်းဇူလိုင်14ရက်နေ့ကမြမငွေရေးကြေးရေးဗန္ဒာရေးကန္တာပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်များအပေါ်လေလာသုံးသပ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလေလာသုံးသပ်ချက်မှာမြမငွေကြေးနဲ့ဗန်လုပ်ငန်းကန္တာဟာပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးတိုးတက်လာခဲ့တဲ့အခြေအနေတွေကနေကိုဗစ်ကပ်ရောဂါနဲ့စစ်အာဏာသိမ်းတာတွေကြောင့်2018ပိုင်းကာလများစီနောက်ကျောင်းပြန်လှည့်သွားနေပြီဖြစ်တယ်လို့ဖော်ပြထားပါတယ
်။ဒါ့ပြင်မြမစီးပွားရေးနဲ့ပတ်သက်တဲ့စောင့်ကြည့်အစဉ်ခံစာကိုဇူလိုင်လ21ရက်နေ့မှာကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာထိလွယ်ရှလွယ်အကဲဆက်နေပြီးပြုပြင်ပြောင်းလဲမှုများနောက်ကျောင်းပြန်လှည့်နေတဲ့အတွက်စီးပွားရေးညွှန်မှန်းချက်ဟာအားနည်းလျက်ရှိတယ်။မြန်မာနိုင်ငံသား40ရာခိုင်နှုန်းလူဦးရေအပြင်တန်း20ကျော်ဟာစီးရဲမွဲတေမှုမြင်းအောက်မှာရှိနေတယ်။ငွေကြေးဖုံးပွားမှုနှုန်းက 18.3 ရာခိုင်နှုန်းရှိတယ်။ COVID နဲ့ဆီယာနာသိမ်းမှုတွေကြောင့်စီးပွားရေးကျဆင်းတဲ့ဒဏ်ကိုခံနေရချိန်မှာစီးပွားရေးလုပ်ငန်းရှင်တွေဟာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာခြင်းသွင်းအားစုဂွင်းဆက်ပြတ်တောက်ခြင်းနဲ့တဲယူပို့ဆောင်ရေးစည်းိတ်မြင့်တက်လာခြင်းတို့ကလည်းထက်မှန်ဖိအားဖြစ်စေခဲ့တယ်။ဒီလိုဆိုးရွားနေတဲ့အခြေအနေကြားထဲမှာပဲစောက်လုပ်ရေးလုပ်ငန်းအထည်ချုပ်လုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းတချို့တည်ငြိမ်စပြုလာတယ်လို့လည်းကမ္ဘာ့ဘဏ်စည်းပွားရေးအစဉ်ခံစားကဆိုပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မြန်မာစည်းပွားရေးအခြေအနေအကြောင်းကိုမြန်မာနိုင်ငံရေးနဲ့စည်းပွားရေးဆောင်မရှင်တဦးကအခုလိုပြောပါတယ
်။နိုင်ငံခြားကြွေးမိတွေမဆက်နဲ့နော်။ပြပရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါတဲ့ကုမ္ပဏီတွေပါရသည်မြရှိသည်မြဒေါ်လာငွေတွေကို1850ကျပ်နဲ့မလဲမနေရမဖြစ်မနေလဲဆိုတဲ့အခါကျတော့ဒီစစ်ကောင်စီရဲ့စီးပွားရေးလေပတ်နိုင်စွမ်းအပေါ်အယုံကြည်ကလုံးဝမရှိတော့ဘူးအခြေခံပြဿနာကဒေါ်လာငွေမလုံလောက်တာပဲအဲ့တော့ရသည်မြဒေါ်လာငွေတွေအတင်းချုပ်ကင်မှုကျူးစားလေးလေးဈေးတက်လေးလေးဖြစ်တော့အခုဆိုရင်နော်ကြားတာဒီကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာ1500ကျပ်လောက်အထိရှိတယ်ပြောတယ်အဲ့တော့ဒေါ်လာကိုဗျာနေရင်ထိုင်ရင်650ကျပ်လောက်ရှုံးနေတော့ပြပပို့ကုန်လုပ်ငန်းဘယ်သူလုပ်ချင်ပါလဲပြပပို့ကုန်လုပ်ငန်းမရှင်းတတ်ဘူးဆိုရင်သုံးကုန်လုပ်ငန်းလည်းဘယ်လိုလုပ်ရမှာလဲဒီလိုအခြေအနေမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပြောရင်ဗျာတိုင်းပြည်ရဲ့စီးပွားရေးဟာပြိုလဲမဲ့ဘက်ကိုဥတည်နေပြီလို့ပဲပြောရမှာ
ပြောရရင်မြန်မာနိုင်ငံမှာလူတွေကဗန်စနစ်အပေါ်အယုံကြည်မရှိကြတော့ပါဘူးငွေကြေးနဲ့ဗန္ဒာရေးကန္တာဟာလည်းပျက်စီးလူဖြစ်နေပါပြီဝန်ဆောင်မှုကန္တာပါပြိုလဲပြီဆိုရင်တော့စီးပွားရေးအခြေအနေဟာထိမရနိုင်တော့တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်ကမ္ဘာ့ဘဏ်ကလည်းနိုင်ငံ69နိုင်ငံဟာသီးရိလင်ကနိုင်ငံလိုကြုံရနိုင်တယ်လို့သတိပေးထားပါတယ်အဲ့ဒီနိုင်ငံတွေကတော့အာရှပစိဖိတ်ဒေသ25နိုင်ငံအာဖရိက25နိုင်ငံနဲ့လက်တင်အမေရိက19နိုင်ငံတို့ဖြစ်ပါတယ်။တီရီလင်ကစီးပွားရေးပြိုလဲရခြင်းမှာယူကရိန်းရုရှားစစ်ပွဲရဲ့အကျိုးသက်ရောက်မှုဟာလည်းအရေးပါတဲ့အကျိုးဆက်တစ်ခုလို့တူစီယန်ကူမားကထောက်ပြထားတာဟာလည်းသတိပြုစရာဖြစ်ကြောင်းပါခင်ဗျာ
။ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုကတော့သောရရှင်တို့ပေးစာတွေကိုပြန်ကြားပေးမယ်မအေးသန္တာကျော်ရဲ့မြန်မာပြည်ကပေးစာကိုနားဆင်ပ
ါဘေးကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်ကျေပြူဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ကိုတစ်ခါမှအစာမရေဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအမြဲတမ်းအားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ကျေပြူရေအခုလိုပဲ Messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးတော့ရေးနိုင်ပါတယ်เนาะကျွန်တော်တို့မကြာခဏဒီ Messenger ကတော်ရရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ကျေးဇူးတင်ပါတယ်အလင်းအောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမင်္ဂလာပါ V
VOA ကျွန်တော်တို့ပြည်သူတွေအတွက်ကမ္ဘာ့အသိအောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါတယ်ဖို့သူရဆိုတဲ့သောရရှင်ကတော့ VOA ရေးတဲ့ငငယ်ကဆိုရင်တော့ VOA အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တည်းဆိုင်နောက်ထပ်သောရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့သောရရှင်မှာသူက88တုံးကလည်း view radio ကိုခိုးနားထောင်ခဲ့ရတဲ့ပုံပါပါတဲ့အခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မုံရပါတယ်တားတာဆောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်တပါတယ်တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်အောင်နိုင်ဆိုးဆိုတဲ့သောရရှင်ကလည်း VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုပြီးခုလိုရေးလာပါတယ်
။တာလီစွာပါ VOA VOA ကထုတ်လွှင့်ပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံနဲ့ဝေးတနေရာကနေသတင်းတွေနားထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျန်းမာပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တံဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့ Hello VOA ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကားလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရတာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မလို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ကြာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းမှာ Facebook စာမျက်နှာကနေရောနောက်ပြီးတော့ YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီးတော့ YouTube စာမျက်နှာဒါမှမဟုတ်လည်းကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ် Internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ် Zero ဆိုတဲ့သောရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ Internet အပိတ်ခံရတဲ့ဒေသကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်အခုက 2G နက်နဲ့ပို့လိုက်တာပါ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ် website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိမ့်စာလေးလည်းဒီကနေပို့လိုက်ပါတယ်ကျွန်တော်ရဲ့ mail တွေကို VOA ရဲ့သတင်းလောက်တွေပို့ပေးစေခြင်းပါတယ်နော
်ဟုတ်ကဲ့ဒီသောရရှင်က Internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြီးတော့သတင်းတွေကိုဖတ်လို့မရဘူးဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်ကျွန်တော် video ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ပြ video သတင်းတင်ဆက်ပေးမှုပေါ်မှာသောရရှင်တယောက်ကြည့်ပြီးတော့မှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ Ukraine နဲ့ Russia အကြောင်းကိုလည်းဒီလိုမျိုးလေးတမိုင်းကြောင်းနဲ့တကွရုပ်ပြ video အစီအစဉ်လေးတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကျွန်တော်တို့အခွင့်အာဏာနဲ့တင်ဆက်ပေးပါမယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်း VOA ကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်သောရရှင်ဇော်မျိုးသိမ်းမှာသူကတော့ VOA ကိုဟုတ်ရင်တည်းကအစင်မြဲအားပေးလာတဲ့သောရရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA VOA ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါတယ်ဗျာစိတ်ချမ်းသာခြင်းကိုယ်ကြီးကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းစုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာ view ကိုအစင်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကတည်းကတနတ်တန်တွေဘုံတန်တွေချာမှာကြီးပြင်းခဲ့ရတာမို့ဆေးရဲ့စိုးကျိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တဝန်းကဆေးပေးရှောင်ပြည်သူတွေလည်းဆေးရဲ့စိုးကျိုးကိုခံစားနေကြပါတယ်ဆစ်ဆိုတာမိစားလေးတစားလိုပါပဲသေးငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတကဘာလုံးကိုလောင်ကျွမ်းပစ်စေနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကြိုးစည်းဝါးတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ဗီဒီယိုရတဲ့ဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသားအပေါင်း ေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ဗြဟ္မစိုးတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
။ဘလို့အချိန်မျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီတော်ရရှင်မေခွန်းထုတ်လာတာဖြစ်ပါတယ
်။ရှင်ဖွင့်လာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်။တော်ရရှင်တယောက်ကတော့အကောင့်မဖော်ပြဖို့အထူးမြစ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပ
ါနာမည်မဖော်ပြပါနဲ့ဒါကတော့ဒုတိယမေကွန်ပါ VOA ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအိမ်ကဖုန်းခေါ်လာပါတယ်ကျွန်တော်တို့ဒေသကတတ်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာစုံစမ်းကြည့်တော့လေဟုတ်နေပြန်တယ်အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ICC တို့ကပြစ်မှုမထင်ရှားသေးလို့လားရာဇဝတ်မှုမမြောက်သေးလို့လားတက်တည်မခိုင်လုံသေးလို့လားဘာကိုဆောင်ဆိုင်နေတာလဲမသိလို့မေးကြည့်ကြပါလေဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့နဲ့ပဲနှုတ်ဤဆောင်မခြင်းနဲ့ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOA ရေကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာ VOA ဝိုင်းတော်သားတွေအားလုံးစိတ်ဤချမ်းသာခြင်းကိုကြီးကျမ်းမာခြင်းနေနဲ့ပြီးပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးတွေနဲ့ရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီသောရရှင်စာရေးလာတာဖြစ်ပါတယ
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာချပါရှင်အခုကတော့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီသတင်းပတ်မှာတော့နိုင်ငံတစ်ခုမှာအရေးပါဆုံးကဏ္ဍတစ်ခုဖြစ်တဲ့ပညာရေးနဲ့ပတ်သက်ပြီးပညာတက်မြောက်သူအများဆုံးရှိတဲ့နိုင်ငံတွေနဲ့ပညာတက်မြောက်သူအနည်းဆုံးရှိတဲ့နိုင်ငံတွေအကြားမညွညွလွင်ပြောပြပေးထားပါတယ်ရှင်
နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ပညာတက်မြောက်မှုနှုန်းကလည်းအရေးပါတဲ့အဓိကအချက်တစ်ခုအနေနဲ့ပါဝင်တာပါဖွံ့ဖြိုးတိုးတက်မှုအားကောင်းတဲ့နိုင်ငံတွေကိုကြည့်ရင်အဲ့ဒီနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နိုင်ငံသားတွေရဲ့ပညာတက်မြောက်မှုနှုန်းမြင့်မားမှုကိုတွေ့နိုင်ပါတယ်ဒါကြောင့်စည်ရဲပြီးဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေကိုကြည့်တဲ့အခါမှာလည်းနိုင်ငံရဲ့ပညာရေးစနစ်မကောင်းတာနိုင်ငံသားတွေရဲ့ပညာသင်ကြားခွင့်နဲ့ပညာတက်မြောက်မှုနှုန်းနှေးပါတာတွေကိုတွေ့ရပါတယ်ပ
ညာရေးဟာလူသားဖြစ်တည်မှုလူမှုအတိုင်းအဝိုင်းစီးပွားရေးဖွံ့ဖြိုးမှုကဏ္ဍတွေမှာအရေးပါတဲ့အကြောင်းအရာတစ်ခုပါလို့ပညာရေးဆိုင်ရာကမ္ဘာအဖွဲ့အစည်းကြီးတွေကဆိုပါတယ်။ပညာတက်မြောက်မှုကကြားမှခွဲခြားမှုပြဿနာတွေအသက်မပြည့်ခင်အိမ်နောင်ပြူတာတွေကိုရော့ပါစေလာတဲ့အပြင်ငြိမ်းချမ်းမှုနဲ့လူသားတွေအတွက်အေးချမ်းသာယာမှုဘဝတွေကိုလည်းမြင့်မားစေလာတယ်လို့လည်လာမှုတွေကဆိုပါတယ်။ဒီချက်တွေကိုအခြေခံပြီးငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာကယောဂဆိုကြီးကိုဗစ်မကြောက်ခင်ကမ္ဘာပညာရေးအခြေအနေနဲ့ပတ်သက်ပြီးလေ့လာထားမှုတွေအရတော့ကမ္ဘာမှာပညာတတ်တွေအများဆုံးရှိတဲ့နိုင်ငံကကနေဒါနိုင်ငံဖြစ်ပါတယ်။ကနေဒါနိုင်ငံမှာလူဦးရေရဲ့56ရာခိုင်နှုန်းဟာအဆင့်မြင့်ပညာတက်မြောက်သူတွေဖြစ်ကြပါတယ်။ကနေဒါနိုင်ငံဟာ2022ခုနှစ်ကမ္ဘာအချမ်းသာဆုံးဆယ်နိုင်ငံစည်းနှင်းမှာလည်းပါဝင်တာပါ။ဂျပန်နိုင်ငံကတော့ဒုတိယနေရာမှာရှိပါတယ်။လူဦးရေရဲ့57ရာနှုန်းနီးပါးဟာပညာတတ်တွေဖြစ်ကြပါတယ်။အစ္စရေးနိုင်ငံကတော့ကမ္ဘာမှာပညာတတ်တတိယအများဆုံးရှိတဲ့နိုင်ငံပါပဲ။နိုင်ငံလူဦးရေရဲ့50ရာနှုန်းနီးပါးဟာအဆင့်မြင့်ပညာတတ်မြောက်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီနိုင်ငံတွေလိုပဲတခြားအဆင့်မြင့်ပညာတတ်တွေအများဆုံးရှိတဲ့နိုင်ငံတွေကတော့တောင်ကိုရီးယား၊ UK ၊ American ပြည်အောင်စု၊ Australia ၊ Finland ၊ Norway ၊လူဇင်ဘတ်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေမှာလူဦးရေရဲ့50ရာနှုန်းဝန်းကျင်ဟာအဆင့်မြင့်ပညာထိတက်မြောက်သူတွေဖြစ်ကြပြီးပညာရှင်တွေအများဆုံးရှိတဲ့နိုင်ငံတွေပါပဲ။ဒါ့အပြင်ရုရှား၊အိုင်ယာလန်၊ဆွစ်ဇာလန်၊ဩစတြေးလျ၊နယ်သာလန်နိုင်ငံတွေကလည်းအဆင့်မြင့်ပညာတက်မြောက်မှုအများဆုံးရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။ဒီလိုပညာရှင်တွေစပေးတက်မြောက်သူတွေအများဆုံးရှိတဲ့နိုင်ငံတွေရှိသလိုကမ္ဘာနိုင်ငံတချို့ကတော့နိုင်ငံသားတွေရဲ့စပေးတက်မြောက်မှုနှုန်းအင်မတန်မှနေပါတာကိုတွေ့ရပါတယ်။အဲ့ဒီလိုစပေးတက်မြောက်မှုအနည်းပါဆုံးနိုင်ငံတွေကတော့တောင်ဆူဒန်၊မာလီ၊ Central African Republic ၊ဘာကီနာဖာဆို၊ဘီနီ၊အာဖဂန်နစ္စတန်၊ဆီရာလီယွန်၊ကိုတီဗွာ၊အီရတ်နဲ့ကိုမိုရိုစ်နိုင်ငံတွေဖြစ်ကြပါတယ်။ကုလသမဂ္ဂအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ UNESCO ရဲ့အဆိုအရတော့လက်ရှိကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေမှာအရွယ်ရောက်ပြီးသူ30ရာနှုန်းနဲ့လူငယ်20ရာနှုန်းလောက်ဟာအခြေခံပညာသင်ကြားရေးတောင်မှအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ကမ္ဘာမှာခန့်မှန်းခြေအရွယ်ရောက်ပြီးသူ262တန်းလောက်ဟာအခြေခံပညာသင်ယူခွင့်မရကြပါဘူး။ဒီလိုအခြေခံပညာတောင်သင်ယူခွင့်မရတဲ့နိုင်ငံတွေအများဆုံးရှိတဲ့နေရာကတော့အာဖရိကတိုက်ကဆာဟာရာဒေသပတ်ဝန်းကျင်တွေမှာပဲဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင် Nelson Mandela ကပညာရေးနဲ့ပတ်သက်ပြီးပညာရေးဆိုတာဟာကမ္ဘာကြီးပြောင်းလဲမှုအတွေ့အသုံးချနိုင်တဲ့အင်မတန်မှအင်အားကြီးတဲ့လက်နက်တစ်ခုပါပဲလို့ပြောဆိုထားပါတယ်ရှင
်။မညွညွလွင်ပါရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုထုတ်လွှင့်ရမယ့်အချိန်မှာကိုငြိမ်းချမ်းနဲ့မခင်ဖြူထွေးတို့တင်ပြထားပါတယ
်။အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဟန်နီဖာသင်းလို့ခေါ်တဲ့ရှေ့ဘိန်းအကြီးနောက်ဘိန်းအသေးစပိန်ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲကို2018ခုနှစ်ကတည်းကရနာထားခဲ့တာဖြစ်ပြီးဒီနှစ်မှာတော့ပါဝင်ရှင်ပြိုင်သူ40ကျော်လောက်ရှိခဲ့ပါတယ်။ရှေ့ဘိန်းအကြီးနောက်ဘိန်းအသေးစပိန်တွေဟာ1890နဲ့1880ပြည့်နှစ်တွေမှာခေတ်စားခဲ့တာဖြစ်ပြီးတော့ရှေ့ဘိန်းအကြီးကဗြိတိန်အကြွေစီပန်ဒီတပြားစီကိုကူစားပြုတာဖြစ်ပြီးနောက်ဘိန်းဘိန်းအသေးကတော့ဖာသင်းလို့ခေါ်တဲ့တပြားရဲ့လေးပုံတစ်ပုံတန်မိုးရှိတဲ့အကြွေစီလေးကိုကူစားပြုတာပါ။ဖရက်ဒရစ်မြို့မှာတော့အခုလိုစပိန်ပြိုင်ပွဲကို2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီး19ရာစုနှစ်ကမူရင်းအတိုင်းသိမ်းထားတဲ့စပိန်တွေပါဝင်ခဲ့တယ်လို့အခုခေတ်မှာဒီဇိုင်းအစ်စ်နဲ့ပြန်ထုတ်ထားတဲ့ပုံလူစပိန်တွေလည်းပါပါတယ်။ဒီစပိန်ရဲ့ဘိန်းအကြီးဒီဇိုင်းဟာကျန်းတန်းတဲ့မြေမြင့်တဲ့ပြင်မှာမြန်မြန်မောင်းဖို့အတွက်ရည်ရွယ်ထားပေမဲ့လို့စပိန်စီးတဲ့သူဟန်ချက်ပြက်ရင်တော့လဲကျနိုင်တဲ့အန္တရာယ်လည်းရှိပါတယ်။ဒီနေ့မှာတော့ဆွီဒင်နိုင်ငံသား Olaf Kippe ဟာချန်ပီယံဆုရရှိသွားပြီး2019နဲ့2018ခုနှစ်တွေမှာလည်းသူပဲချန်ပီယံဆုကိုရခဲ့ပူတာဖြစ်ပါတယ
်။အီတလီနိုင်ငံက98နှစ်အရွယ်အသက်အကြီးဆုံးကျောင်းသားတဦးဟာမဟာပွဲကိုရယူနိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်နဲ့ကိုရိုနာကပ်ရောဂါကြီးကိုကျော်ဖြတ်နိုင်ခဲ့ပြီးကမ္ဘာအသက်အကြီးဆုံးကျောင်းသားအဖြစ်အသက်96နှစ်တုန်းက Giuseppe Paterno တယောက်သမိုင်းနဲ့ဒက်တနီကအထူးပြုပြီးတော့2020ခုနှစ်တုန်းကပလာမိုတက္ကသိုလ်ကဘွဲ့ရခဲ့တာပါအခုနှစ်နှစ်အကြာမှာတော့အဲ့ဒီဘာသာရပ်တွေကိုပဲအထူးပြုပြီးအမှတ်ကောင်းကောင်းနဲ့မဟာဘွဲ့ကိုရခဲ့ပါတယ်သူဟာဆစ်စလီကျွန်းကဆင်းရဲတဲ့မိသားစုမှာ1923ခုနှစ်ကမွေးဖွားခဲ့သူတယောက်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အတွင်း အသက်20အရွယ်မှာရေတပ်မှအမှုထမ်းခဲ့ပါတယ်။အဲ့ဒီနောက်ယထာဝန်ထမ်းအဖြစ်အသက်မွေးခဲ့ပြီးအသက်60ကျော်မှတက္ကသိုလ်မှာဘွဲ့ရဖို့အတွက်ကျောင်းပြန်တက်ခဲ့တာပါ။2018ခုနှစ်မှာတက္ကသိုလ်တက်ခွင့်ရပြီးတော့3နှစ်အကြာမှာတော့2020ခုနှစ်ကိုရိုနာကပ်ရောဂါကာလအတွင်းပညာသင်ကြားမှုပြီးဆုံးပြီးအသက်အကြီးဆုံးကျောင်းသားအဖြစ်ပထမဘွဲ့ရခဲ့တာပါ။သူနဲ့အတူကျောင်းတက်သူတွေထက်အနှစ်80လောက်အသက်ကြီးပေမဲ့လည်းအမှန်ကောင်းကောင်းနဲ့အောင်ခဲ့တဲ့အတွက်ဂုံတူးတွေလည်းထွက်ခဲ့ပါဗါး။လာမယ့်စက်တင်ဘာလမှာအသက်69နှစ်ပြည့်တော့မယ်ပက်တန်နိုအနေနဲ့အနားယူဖို့စိတ်ကူးမရှိပဲလက်နှိပ်ဆက်နဲ့ဝိထုတွေရေးဖို့စိတ်ကူးရှိပါတယ်ခင်ဗျာ။နယ်သာလန်နိုင်ငံရိုတတန်မြို့မှာစက်ကူဂတ်တူပြားတွေနဲ့ဆောက်လုပ်ထားတဲ့တဲခိုစရာရေပေါ်အိမ်လေးတွေဖန်တီးထားပါဗါး။ဝီကယ်ဘုတ်စက်ကူနဲ့ပတ်ထားတဲ့အိမ်လိုနာမည်ပေးထားပြီးရေပေါ်အိမ်လေးတွေဖြစ်လာစေဖို့ဂတ်ထူစက်ကူပြားတွေကိုရေလုံအောင်ဆေးတထက်တုပ်ထားပြီးတစ်သားပြားတွေနဲ့ထပ်ပိုးထားပါတယ်။အိမ်ရဲ့အကျယ်ဝန်းကိုလည်းလိုအပ်သလိုတိုးလို့ချုံလို့ရအောင်အစိမ်ပိုင်းလိုက်တည်ဆောက်ထားပါတယ်။အသုံးပြုထားတဲ့ဂတ်ထူစက်ကူကြောင့်အပူချိန်နဲ့အတန်ကိုကောင်းကောင်းထိန်းနိုင်တယ်လို့ဒီရေပေါ်အိမ်တွေကိုဆောက်လုပ်ခဲ့သူစန်တာဝီတာဗာကပြောပါတယ်။ဒီအိမ်ထဲမှာရေချိုးကန်တီးတန့်အိမ်ခန်းနဲ့ခောက်တင်လို့ရတဲ့ဂရင်းတွေပါဝင်ပါတယ်။ဒီရေပေါ်အိမ်တွေနဲ့ရုံးအဆောက်အုံတွေဟာအသုံးမပြုတော့တဲ့စိတ်ကန်းအဟောင်းတွေကိုပြန်လည်ဆန်းသစ်စေပြီးနေရာမပုတ်စေပဲရေထဲမှာလူတွေအနားယူအပန်းဖြေစရာနေရာအသစ်တွေကိုဖန်တီးပေးနေတာပါ။အဲ့ဒီအိမ်တွေမှာတဲခုံဖို့အတွက်တညကိုယူရိုငွေ250နဲ့350ကြာသင့်ပါပါခင်ဗျာ
။ကိုငင်းချက်နဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးပါမယ်ရှင်။ယူကရိန်းစစ်ကမ်းမြို့အိုဒီဆာကိုမီဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းရုရှားနိုင်ငံကသတင်းတွေနေမှာဝန်ခံပြောကြားခဲ့ပါတယ်။ယူကရိန်းထွက်တန်ချိန်တန်းချီတဲ့ကောက်ပဲတင်းနံတွေကိုပင်လယ်နဲ့စစ်ကမ်းကနေပြန်လည်တင်ပို့နိုင်တယ်ဆိုပြီးတနိုင်ငံတဘောတူညီခဲ့ကြပြီးနောက်တနေ့မှာပဲအခုလိုတိုက်ခိုက်ခဲ့တာပါ။အိုဒီဆာစစ်ကမ်းမြို့ကစစ်ဘက်အဆောက်အုံတွေကိုပယ်ထိန်တပ်မီဆိုင်းဒုံးတွေနဲ့တိုက်ခိုက်ခံရတယ်လို့ယူကရိန်းနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဆာဂါရိုဗာကသူ့ရဲ့Telegram လို့မှုစာမျက်နှာမှာရေးသားထားတာပါ။စနေနေ့ကဖြစ်ပွားခဲ့တဲ့အူဒီဆာမြို့ကိုတိုက်ခိုက်မှုမှာပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားကအစိုးရကညင်ဆန်းခဲ့ပါသေးတယ်။မီဆိုင်းတုံးနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းဘာကြောင့်ဝန်ခံပြောကြားရသလဲဆိုတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပိုယဟမ်မင်းကြီးဖရန်စစ်ကကနေဒါနိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကက်သလစ်ခရစ်ယာန်ဘုရားကျောင်းကဦးစီးဖွင့်လှစ်တဲ့စာသင်ကျောင်းတွေမှာအနိုင်ကျင့်ခံခဲ့ရတဲ့ဌာနေတိုင်းရင်းသားတွေကိုပိုယဟမ်မင်းကြီးကလူတွေ့တာမမဲလို့လည်းခံမှန်းရပါတယ်။ကမ္ဘာသဝန်ကက်သလစ်ဘာသာဝင်တစ်တရမ3ဘီလီယံတို့ရဲ့အကြီးအကဲဖြစ်တဲ့ပိုယဟမ်မင်းကြီးကိုကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကအက်ဒမန်နန်နိုင်ငံတကာလက်ဆိတ်မှာလာရောက်ကြိုဆိုခဲ့တယ်လို့ဌာနေတိုင်းရင်းသားတွေကသူတို့ရိုးရာစီတွေကိုတိခတ်ပြီးတော့ခန္ဓာနဲ့ကြိုဆိုခဲ့တာပါ။အီတလီနိုင်ငံမမျိုးကနေကနေဒါနိုင်ငံကိုလျင်နဲ့ဆယ်နိုင်ကြာပြန်သန်းလာတဲ့အသက်85နှစ်အရွယ်ပိုယဟမ်မီအတွက်တော့2019ခုနှစ်နောက်ပိုင်းအရှိကြာဆုံးခရီးစဉ်လည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတက္ကသိုလ်ကျောင်းတစ်ခုမှာတနင်္ဂနွေနေ့ကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်မြို့တော်ဝန်ဟောင်းအပါအဝင်လူ3ဦးသေဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါတယ်။ပွင့်နေတဲ့ပင်အခမ်းအနားမကျင်းပါခင်မှာပဲအဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ကွီဇန်စီးတီးမှာရှိတဲ့အန်တိုနီယိုဒီမနီလာတက္ကသိုလ်ဝင်တွေကနေကားနဲ့ထွက်ပြေးဖို့ကြိုးစားတဲ့တနတ်သမားအဖြစ်တန်ရရှိခန္ဓာသူကိုပစ္စတိုတနတ်နယ်လက်နဲ့အတူဖမ်းဆီးမိကြလို့ရဲတို့ကပြောပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Chastan Mock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE မြန်မာပိုင်းစီစဉ်ကိုအပိနာဆင်တဲ့လေကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီးခိုက်ပ
This program has come to you from the Voice of America, Washington.